မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညနေခင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်မေလ4ရက်တောင်းကြနေညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခန်းနဲ့9:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ1925ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာညနေခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝလိုက်ပါ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့သမ္မတဒေါ်နယ်ထရမ့်နဲ့လိန်ဖြောပြေးတရုတ်ဆောင်ခဲ့စတော်မီဒန်နီယယ်ကိုပေးခဲ့တဲ့ဒေါ်လာ33,000ကိုသူမအနေနဲ့ကြိုတင်မသိခဲ့ကြအောင်အင်ဗီရိုပြောခွင့်ရကပြောပါတယ်။မြောက်ကိုရီးယားမှာထင်းထင်းခံထားတဲ့အမေရိကန်နိုင်ငံသား၃ဦးမကြာခင်မှာပြန်လွတ်နိုင်တယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေဘေးကင်းလုံခြုံစွာပြန်နိုင်ရေးမြန်မာအစိုးရကိုဖိအားပေးသွားမယ်လို့သမ္မတထွန်းကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုနားလောင်နဲ့အတူတင်ပြပေးသွားမှာပါခင်
။ဟုတ်ကဲ့ပါခင်ဗျာ။လာမယ့်နိုဝင်ဘာလတဲ့ကျင်းပမဲ့ဂျာပြတ်ရွေးကောက်ပွဲမှာအမေရိကန်လူထုမဲပေးသွားတဲ့အခါRepublican ကြီးစိုးရတဲ့အထက်နဲ့အောက်လွှတ်တော်ရဲ့အနေထားတွေပြောင်းလဲသွားနိုင်တယ်ဆိုတဲ့တင်ပြချက်နဲ့အတူဒါက VOA သတင်းဌာနကနေအလွတ်လွတ်နေတဲ့တိုက်ခိုက်မှုတွေအတွင်းကွယ်လွန်သွားတဲ့သတင်းသမားတွေကိုဂုဏ်ပြုတဲ့အကြောင်းနဲ့ကချင်ပြည်နယ်ဖားကန့်မှာမြေပြိုတာကြောင့်ဘယ်လိုအခြေအနေတွေရင်ဆိုင်နေရပါသလဲ
။ဒီကျင်းထဲမှာကအပေါ်ချင်းပြည်က7ယောက်စီဝါတယ်။ဟိုအလောင်း7လောင်းပို့လို့ရတယ်။ဒီအဲ့ဒီဖြစ်ွားတဲ့ဖြစ်တဲ့မြေပြိုတဲ့နေရာသားမှာရှိတဲ့
ဒီအကြောင်းတွေသတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်။အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ဒေတာရောက်နိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်နဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
။သမ္မတဒေါ်နယ်ထရမ့်ဟာလိန်ဖြောပြေးတရုတ်ဆောင်စတော်မီဒန်နီယယ်ကိုသူ့ရှင်းနေကစိုက်ပေးထားတဲ့ဒေါ်လာ33,000ကိုစိုက်ပြန်ထုတ်ပေးခဲ့တယ်ဆိုတဲ့ကိစ္စကိုသမ္မတရဲ့ဥပဒေအကြံပေးအဖွဲ့ဝင်ရူဒီဂျူလီယာနီကဗုဒ္ဓဟူးညကပြုလုပ်တဲ့ရုပ်သံအင်တာဗျူးမှာပြောလိုက်တော့မှသူမအနေနဲ့ဒီကိစ္စကိုသိရှိရကြောင်းအင်ဗျူရောပြန်ကြားရေးအဖွဲ့အနေနဲ့ဥပဒေလမ်းကြောင်းအရဘလို့လှုပ်ဆောင်တဲ့ဆိုတဲ့ဗျူဟာတွေကိုပြင်ပကသမ္မတရဲ့အကြံပေးအဖွဲ့နဲ့ညှိနှိုင်းဆောင်ရွက်ခြင်းမရှိကြောင်းအင်ဗျူရောမှကျင့်ပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းဆာရာဟက်ကဘီဆန်ဒါစ်ကပြောပါတယ်သမ္မတထွန်းအနေနဲ့အဲ့ဒီလိန်ဖြောပြေးတရေးတရုတ်ဆောင်စတော်မီဒန်နီယယ်စ်ကိုငွေပေးနှုတ်ပစ်ခဲ့တယ်ဆိုတဲ့ကိစ္စကိုမသိကြောင်းMr. Sanders ကအစောပိုင်းမှာပြောဆိုခဲ့မှုဟာတည်လျက်နဲ့ပြောင်းလဲနေတာလားဒါမှမဟုတ်သူမမသိအောင်ဒီကိစ္စကိုဖုံးကွယ်ထားကြတာလားဆိုတာဟိုသတင်းတောက်တွေကမေကွန်ထုတ်ခတာနဲ့ပတ်သက်လို့သူ့အနေနဲ့အရရှိတဲ့သတင်းအချက်အလက်တွေကိုအကောင်းဆုံးပြန်လည်ဖြေကြားခဲ့ခြင်းဖြစ်ကြောင်းတုံ့ပြန်ခဲ့ပါတယ် Fox သတင်းဌာနနဲ့ဗုဒ္ဓဟူးနေ့ကပြုလုပ်တဲ့မေးမြန်းခန်းအတွင်းသူ့ရှင်းနေ Rudy Giuliani ပြောကြားခဲ့တာဒီဟာမှန်ကန်ကြောင်းသမ္မတထရန့်ကလည်း Twitter လူမှုကွန်ရက်ကတစဉ်ကြာတာပရိနေအစောပိုင်းမှာပဲအတည်ပြုခဲ့ပါတယ်။ဒါဟာသမ္မတထရန့်အပါအဝင်ဒီကိစ္စကိုမေးခွန်းထုတ်ခံကြရတဲ့အင်ဗျူရောအရာရှိတိုင်းကညှင်းဆိုခဲ့တာတွေနဲ့ဆန့်ကျင်ပဲဖြစ်နေတာပါ။
မြန်မာကိုရီးယားနိုင်ငံမှာဖန်စီထိန်းထားတဲ့အမေရိကန်နိုင်ငံသား၃ဦးကိုမကြခင်ပြန်လွတ်ပေးလိမ့်မယ်လို့မျိုးလင်းကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါရယ်ဒီလိုပြန်လွတ်ပေးမယ့်ကိစ္စကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်က Twitter ဆက်မျက်နှာမှာအရေးမွေရေးသားလိုက်ပြီးတဲ့နောက်ဖန်စီခံအမေရိကန်နိုင်ငံသားတွေကိုကြာတာပတိနေ့မှာပြန်လွတ်မယ်လို့မျိုးလင်းကြောင်းသမ္မတထရမ့်ရဲ့ဥပဒေအကြံပေးအဖွဲ့ဝင်တဦးကလည်းပြောပါရယ်ဒါပေမဲ့လည်းအမေရိကန်နိုင်ငံခြားရေးဌာနကတော့ဘလို့တည်င်းမှထုတ်ပြန်ကြေညာဖို့မရှိကြောင်း VOA ကိုမနေ့ကြာတာပတိနေ့ကပြောပါရယ်တချိန်ထဲမှာပဲတောင်ကိုရီးယားနိုင်ငံဘက်ကလည်းမြောက်ကိုရီးယားမှာလက်ရှိဖန်စီထားတဲ့ကိုရီးယားနယ်ဖွာအမေရိကန်နိုင်ငံသား၃ရဲ့သတင်းတွေကိုရုပ်မြင်သံကြားကနေရရှိနေပါတယ်။မြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့မှာရှိတဲ့တခုတည်းသောပုဂ္ဂလိကသိပ္ပံနဲ့နည်းပညာတက္ကသိုလ်မှာသင်ကြားပေးနေတဲ့တိုနီခင်းနဲ့ခင်ဟက်ဆွန်တို့ကိုနိုင်ငံတော်ဆန့်ကျင်တဲ့လှုပ်ရှားတက်ကြွသူတွေအဖြစ်နဲ့ရောအစိုးရကိုဖြုတ်ချဖို့ကြိုးပမ်းသူတွေအဖြစ်နဲ့ပါဆွဆွဲထိန်းသိမ်းထားတာဖြစ်ပါတယ်။တလျှော်လို့မှုဆွဆွဲချက်နဲ့အလုပ်ကျန်တဲ့တောင်တန်း၁၀နှစ်ချခံထားတဲ့တတိယမြောက်အမေရိကန်နိုင်ငံသားကင်မ်ဒုံချူကတော့အချင်းကြနေတာနှစ်နှစ်ရှိပါပြီ။သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းတို့လူချင်းတွေ့ဖို့ပြင်ဆင်နေချိန်မှာအချင်းသားတွေလွတ်ပြေးကိစ္စထွက်ပေါ်လာတာပါ။ကောင်းဆောင်တို့တွေ့ဆုံတဲ့နေရာနဲ့အချိန်အတိကျကိုတော့မတတ်မသေးပါဘူး။ထရမ့်နဲ့ကင်မ်တို့တွေ့ဆုံတဲ့အခါမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်အဆုံးသတ်ရေးအယုံဆိုင်ဆွေးနွေးမယ်ပုံရပါတယ်။
အမေရိကန်ဗန္ဓာယဝန်ကြီးစတီဗင်မနူးချင်းကသူဥဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာဘေကျင်းမြို့မှာတရုတ်အစိုးရအရာရှိတွေနဲ့တိုးတက်ကောင်းမွန်တဲ့ဆွေးနွေးမှုတွေပြုလုပ်နိုင်ကြောင်းတောက်ကြနေကပြောပါတယ်။ဒါပေမဲ့အသေးစိတ်ကတော့ဒုတိယနေ့အတွက်ဆွေးနွေးဖို့သူတက်ခေါ်ရဟိုတယ်ကအထွက်မှာထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူး။ဝန်ကြီးမနူးချင်းနဲ့တရုတ်လက်ထောက်ဝန်ကြီးချုပ်လည်းဖြစ်သမ္မတရှီကျင်းပင်ရဲ့စီးပွားရေးအကြံပေးလည်းဖြစ်တဲ့လူဟေးတို့အကြားကဆွေးနွေးမှုတွေအတွင်းအမေရိကန်ဘက်ကဝေဖန်ပြောဆိုနေတဲ့ဆီမီကွန်ဒက်တာနဲ့ဆိုင်တဲ့နည်းပညာလွယ်ပြောင်းမှုနည်းပညာဖွံ့ဖြိုးရေးအတွက်အစိုးရကအမတော်ကြီးထောက်ပံ့ပေးမှုစတဲ့တရုတ်ရဲ့ကုန်သွယ်ရေးဆိုင်ရာလှုပ်ဆောင်မှုတွေကိုဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့မှကုန်သွယ်ရေးဝန်ကြီးဝယ်ဘာရော့စ်နောက်ပြီးတော့ အိမ်ပြူတော်ကုံသွဲရေးနဲ့ကွန်ထရိုးလုပ်မှုဆိုင်ရာအကြံပေးပီတာနာဗာရိုတို့လည်းပါဝင်ကြပါတယ်။နှစ်နိုင်ငံအကြားကုံသွဲရေးစစ်ဖြစ်မဲ့အရေးကနေရှောင်ရှားနိုင်မှုစ조사လုပ်ဆောင်တဲ့ဒီနေ့အကြာတွေ့ဆုံဆွေးနွေးမှုမှာကောင်းမွန်တဲ့ခြေလှမ်းဖြစ်ကြောင်းသုံးသပ်နေကြပါတယ်။အခုတွေ့ဆုံဆွေးနွေးမှုတွေကနေသဘောထားကွဲပြားမှုတွေကိုဖြေရှင်းနိုင်မှာမဟုတ်ပေမဲ့လည်းတွေ့ဆုံဆွေးနွေးမှုတွေဆက်လက်ပြုလုပ်သွားဖို့ဆုံးဖြတ်ချက်ဟာတိုးတက်တဲ့လက္ခဏာဖြစ်တယ်လို့သုတေသီတွေကရှုမြင်ကြပါတယ်။
နိုဘယ်ဆုရီကိုရွေးချယ်တဲ့ Sweden Academy အဖွဲ့အတွင်းလိမ့်ပိုင်းဆိုင်ရာနဲ့ဘာသာရေးဆိုင်ရာပြဿနာတွေရှိနေတာကြောင့်ဒီနှစ်2018ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုကိုဒီနှစ်ထဲမှာမပေးတော့ဖို့ဆုံးဖြတ်လိုက်တဲ့အကြောင်း Sweden Academy အဖွဲ့ကပြောပါရယ်။လာမယ့်2019ခုနှစ်ကျမှပဲဒီဆုကိုကြေညာဖို့ဆုံးဖြတ်လိုက်တဲ့အကြောင်းကိုဆူရွေးချယ်ရဲ့အဖွဲ့ကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်တာပါ။နိုဘယ်ဆုရှင်နောက်တစ်ယောက်ကိုမကြေညာခင်အဖွဲ့အပေါ်အများပြည်သူယုံကြည်မှုလက်ခံမှုပြန်ရလာအောင်လုပ်ဖို့လိုတယ်လို့ယူဆတာကြောင်းအခုလိုရွှေ့ဆိုင်လိုက်တာဖြစ်တယ်လို့ဆူရွေးချယ်ရဲ့အဖွဲ့ရဲ့အမြင်အတွင်းဝန်NS Oslo ကပြောပါရယ်အရင်ကနိုဘယ်ဆုရထားသူတွေရောအနာဂတ်ဆုရှင်တွေရောနိုဘယ်ဖောင်ဒေးရှင်းနဲ့အများပြည်သူလူထုအကြီးအညိုမဲ့အောင် Sweden Academy အဖွဲ့ကလုပ်ခဲ့တယ်လို့ Oslo ကပြောပါရယ် Sweden နိုင်ငံရဲ့ယဉ်ကျေးမှုဆရာပြရုပ်တစ်ခုလို့ဖြစ်ခဲ့ပြီးတော့နာမည်ကျော်တပ်ပုံဆရာလည်းဖြစ် Sweden Academy အဖွဲ့ဝင်ကပြဆရာမ Katrina Forsten Sonja Kimbon နဲ့ဖြစ်တဲ့ပြင်းထန်တဲ့ Sweden ကပြ Jon Klaus Altnor နဲ့ပတ်သက်တဲ့လိမ့်မိုင်းဆရာမတော်မတရားလုပ်မှုတွေကိုဘလို့ကင်တွယ်ဖြေရှင်းမလဲဆိုတဲ့ဆွေးနွေးမှုတွေကနေအဖွဲ့ဝင်တွေကမှကွဲလွဲမှုတွေဖြစ်လာခဲ့တာပါ။အများအပြားအဖွဲ့ဝင်18ယောက်မှ9ယောက်နှုတ်ထွက်သွားခဲ့ပြီဖြစ်ပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1068 မြောက်ဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ပြည်မေကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာ။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့အရဟဉာဒုက္ခသည်တွေမိမိသဘောနဲ့ဘေးကင်းလုံခြုံစွာပြန်နိုင်မဲ့အခြေအနေတွေဖန်တီးပေးရင်မြန်မာအစိုးရကိုဆက်လက်ဖိအားပေးသွားမယ်အကြောင်းဘင်္ဂလားဒေ့ရှ်အစိုးရကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကထားလောင်းကတိပြုလိုက်ပါတယ်။အမေရိကန်အစိုးရရဲ့ရည်တည်ချက်နဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကိုသမ္မတထရမ့်ကစာရေးအသိပေးခဲ့တာလို့ဘင်္ဂလားဒေ့ရှ်အခြေစိုက်ဒါကာထရီဘူးန်သတင်းမှာဖော်ပြထားပါတယ်။သမ္မတရဲ့စာကိုတော့ဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်သမ္မတကြီးမာရှယာဘန်နီကက်ကဝန်ကြီးချုပ်အိမ်မှာတွေ့ဆုံစဉ်ကြာသပတေးနေ့ကပေးအပ်ခဲ့တာပါ။ဒါ့အပြင်ရခိုင်ပြည်နယ်အတွင်းကပြည်ပခါတွေဖြစ်ပေါ်အောင်စတင်လှုပ်ဆောင်ခဲ့တဲ့မြန်မာတာဝန်ရှိသူတွေကိုအရေးယူဖို့လိုအပ်ကြောင်းလဲသမ္မတထရမ့်ရဲ့စာထဲမှာဖော်ပြထားတယ်လို့ဆိုပါတယ်။မကြသေးခင်ရပိုင်အတွင်းကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့ကိုတွားရောက်ခဲ့ကြတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေကလည်းဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်မြန်မာဘက်ကလက်ရှိတဲ့ပို့ပြီးတော့လှုပ်ဆောင်ပေးဖို့လိုအပ်ကြောင်းပြောပါတယ်။ရခိုင်ပြည်နယ်မှာမနစ်ဩဂုတ်လကတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်9000လောက်တိခါမှာခင်ဗျာ9သိန်းလောက်ထွက်ပြေးသွားကြတယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့စင်းစရာတွေမှာဖော်ပြထားပါတယ်။
ကုလသမဂ္ဂလုံခြုံရေးကောင်စီအလဲကြဥက္ကဋ္ဌအဖြစ်မေလာမှာစတင်တာဝန်ယူမဲ့ပိုလန်နိုင်ငံကမြန်မာနိုင်ငံရဲ့ဒုက္ခသည်ဆိုင်ရာအခြေအနေတွေနဲ့ကိုရီးယားကျွန်းဆွယ်တန်တမန်ဆက်ဆံရေးကိစ္စရပ်တွေကိုဦးစားပေးလှုပ်ဆောင်သွားမယ်လို့ပြောပါရယ်။ရခိုင်ပဋိပက္ခကြောင့်ထွက်ပြေးနေကြတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်လေ့လာဆစ်ဆီးခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတန်ကိုစစ်လက်အဖွဲ့ရဲ့တူညီချက်တွေနဲ့ပတ်သက်ပြီးသူနဲ့သူ့ရဲ့လှုပ်ဖော်ကိုင်မတွေအလွန်စိတ်မကောင်းဖြစ်မိကြောင်းကုလသမဂ္ဂဆိုင်ရာပိုလန်တပ်အမတ်ဂျိုအန်ဝန်နကာကမေလ3ရက်နေ့မှာပြောပါရယ်။
And in a very frank discussion with the authorities in Myanmar, we express our
မြန်မာအစိုးရနဲ့ပုံမလင်းလင်းပြောဆိုဆွေးနွေးခဲ့တဲ့နေရာမှာကျမတို့ရဲ့ထင်မြင်ချက်တွေကိုချပြခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့လည်းဒီအစီအစဉ်တွေကိုပြန်သုံးသပ်ဖို့နဲ့ဥပမာပြောရရင်အနာဂတ်မဟာဗျူဟာတွေချမှတ်ဖို့ဆိုတဲ့အစီအစဉ်တွေရေးဆွဲတဲ့ကိစ္စမှာသဘောတူညီကြဖို့လိုပါတယ်။ဒုက္ခသည်စကားမှာခိုးလုံနေတဲ့လူတွေလည်းအတော့ကိုအတိဒုက္ခရောက်နေသလိုသူတို့နဲ့ထိုက်တန်တာတစ်ခုခုလုပ်ပေးဖို့ကျမတို့အားလုံးတညီတညွတ်တဲ့ဆန္ဒရှိပါတယ်။ကျမမြင်တွေ့ခဲ့ရတာတွေအတွက်အတော့ကိုစိတ်မကောင်းဖြစ်ရပါတယ်လို့ဂျိုအန်ကပြောဆိုသွားတာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုနှစ်ရက်ကြာလာရောက်ပြီးတော့ရခိုင်မြောက်ပိုင်းအခြေအနေကိုစုံစမ်းစစ်ဆေးခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ရောတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမင်းအောင်လိုင်းနဲ့ပါနေပြီးတော့မှတွေ့ဆုံခဲ့ပါတယ်။တောင်မြောက်ကိုရီးယားထိပ်တီးတွေ့ဆုံပွဲကိုလည်းပိုလန်သံမတ်ဂျွမ်ကခြေကျူးပြောဆိုသွားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌဖြစ်ပိုလန်နိုင်ငံနောက်ဆုံးတာဝန်ယူခဲ့တာ1998ခုနှစ်ကဖြစ်ပါတယ်။
မြန်မာနိုင်ငံအတွင်းကရခိုင်နဲ့ကချင်ပြည်နယ်တို့အပါအဝင်ပြည်ထောင်ခါတွေကြောင့် ဆန္ဒမှုဆိုင်ရာအကူအညီလိုအပ်နေသူတွေကိုထပ်မံအကူအညီပေးသွားမှာဖြစ်ကြောင်းဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးဂျူလီဘစ်ရှော့ပ်ကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာ9000လောက်အပါအဝင်မြန်မာနိုင်ငံအတွင်းဆန္ဒမှုအကူအညီလိုအပ်နေသူ 83,000 လောက်ရှိကြောင်းကုလသမဂ္ဂကခန့်မှန်းထားပါတယ်။ဝင်ငွေရရှိအောင်လောက်ကင်စားတော့နိုင်ရေးအတွက်အတားအဆီးတွေရှိနေတာကြောင့်ရှင်တန်နေထိုင်ရေးအတွက်ရိုဟင်ဂျာတွေဟာပြင်ပအကူအညီတွေအပေါ်မှာမိခိုအားထားနေရကြောင်းလဲကြီးညာချက်မှာဖော်ပြထားပါတယ်။အပီလာအတွင်းမှာတိုက်ပွဲတွေအရှိန်မြင့်ဖြစ်ပေါ်လာတာကြောင့်ကချင်ပြည်နယ်အတွင်းဒုက္ခသည် 9,000 လောက်နေရာဆွန့်ခွာထွက်ပြေးကြရတဲ့အခြေအနေကိုလည်းဩစတြေးလျအနေနဲ့ဆိုရင်ပူပန်ကြောင်းအခုလိုအခြေအနေတွေဆိုးဝါးလာတာကြောင့်ကချင်နဲ့ချမ်းပြည်နယ်တွေမှာမူလကရှိနေပြီးဖြစ်တဲ့ပြည်တွင်းရွှေပြောင်းဒုက္ခသည်တသိန်းလောက်အတွက်ဘေးကင်းလုံခြုံမှုနဲ့စားဝတ်နေရေးအခြေအနေတွေပေါ်အထူးစိုးရင်စရာဖြစ်လာကြောင်းလဲကြီးညာချက်မှာပေါ်ပြထားပါတယ်။သက်ဆိုင်သူအားလုံးအနေနဲ့တိုက်ပွဲတွေရပ်တန့်ပြီးအရသားတွေကိုအကာအကွယ်ပေးတာအပြင်ပြည်ပခဖြစ်နေတဲ့ဒေသတွေကိုစာနာမှုအကူအညီပေးတဲ့အဖွဲ့တွေတွားရောက်ခွင့်ပြုဖို့ဩစတြေးလျအစိုးရကတောင်းဆိုကြောင်းလည်းနိုင်ငံသားရေးဝန်ကြီးရဲ့ကြေညာချက်မှာပေါ်ပြထားပါတယ်။မြန်မာနိုင်ငံတဝန်းအရေးပေါ်အကူအညီလိုအပ်နေသူတွေအတွက်ယော်နိစီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ Save the Children Australia တို့အပါအဝင်ယုံကြည်ရတဲ့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကတဆင့်ဩစတြေးလျအစိုးရကဒေါ်လာ73သန်းအကူအညီပေးသွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အခုပေးမယ်ဒေါ်လာ73သန်းအကူအညီတွေကရခိုင်ပြည်နယ်အတွက်လူပေါင်း 9,000 လောက်အတွက်ကျန်းမာရေးဆောင်ရှောက်မှုကလေးငယ် 18,000 ကျောင်းတက်နိုင်ရေးလူပေါင်း 18,000 ကျော်အတွက်မိုးရသည့်အတွင်းခိုင်ခန့်တဲ့အမိုးအကာနဲ့ခေလုံစရာတွေတည်ဆောက်ပေးရေးမိသားစုတွေနဲ့ကွဲကွာနေတဲ့ကလေးငယ်တွေကိုသက်ဆိုင်သူမိသားစုတွေနဲ့ပြန်လည်ပေါင်းစည်းပေးစတာတွေပါဝင်ပါတယ်။ကချင်နဲ့ရှမ်းပြည်နယ်တွေအတွက်ကတော့အကြမ်းဖက်မှုတွေနဲ့ပြည်ပခါတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးကြရတဲ့ပြည်တွင်းရွှေ့ပြောင်းနေထိုင်သူမိသားစုတွေအတွက်ကူညီပေးသွားမှာဖြစ်တယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆစ်ဘဇားခရိုင်အတွင်းကဒုက္ခသည်တွေအတွက်စာနာမှုဆိုင်ရာအကူအညီဒေါ်လာ15သန်းပေးမယ့်အကြောင်းဧပြီလ28ရက်နေ့ကကြေညာထားတာအပြင်အခုဒေါ်လာ73သန်းကိုထပ်ပြီးအကူအညီပေးမှာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုဟာဝိုင်ကျွန်းမှာချာရာဘရင်းနဲ့ညနေကမီးတောင်တလုံးပေါက်ကွဲရမှာမိခိုလုံးကြီးတွေတက်လာသလိုပန်းထွက်လာတဲ့ချော်ရီတွေလည်းလှုံနေရက်ွက်ထဲကိုစီလာတဲ့အတွက်အနေနာကပြည်သူတွေမဖြစ်မနေပေးလို့ရပြောင်းရွှေ့ဖို့အာဏာပိုင်တွေကအမိန့်ထုတ်ပြန်လာရပါတယ်။ကလိုဝရာမီးတောင်ဟာချာရာဘရင်းနဲ့ဒေသစံတော်ချိန်ညနေ 4:45 မိနစ်မှာစတင်ပေါက်ကွဲခဲ့ကြောင်းဟာဝိုင်မီးတောင်စောင့်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နေ့ရက်လောက်ကဟာဝိုင်ကျွန်းမှာငလင်တွေလှုပ်ခဲ့ပြီးတဲ့နောက်မီးတောင်ပေါက်ကွဲခဲ့တာပါ။မနေ့ချာရာဘရင်းနဲ့မနေ့6:00ခွဲလောက်မှာလည်းပြန်အောင်အဆင့်ရှိတဲ့ငလင်ငယ်တခုလုတ်ခဲ့တယ်လို့အမေရိကန်ဘူမိဗေဒလေ့လာရေးဌာနကသတင်းထုတ်ပြန်ပါတယ်။မီးတောင်ကမုတ်ထုတ်လိုက်တဲ့ချော်ရီတွေဟာ4.45မီတာအထိမြင့်ထိရောက်ခဲ့ပါတယ်။ချော်ရီပူတွေဟာလည်းမီတာ180ထိပြန့်နှံ့စီးဆင်းခဲ့တာပါ။အကြီးစားမီးတောင်ပေါက်ကွဲမှုဖြစ်လာနေတဲ့ကြောင့်ဘေးလွတ်ရာရွှေ့ပြောင်းမှုကြိုတင်ပြင်ဆင်ထားဖို့ဒေသခံတွေကိုသက်ဆိုင်ရာအာဏာပိုင်တွေကသတင်းတစ်ပတ်လုံးသတိပေးနေတာဖြစ်ပါတယ်။
အာဖရိကတိုက်ဂျဘူတီနိုင်ငံမှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းအနီးမှာတရုတ်နိုင်ငံကအာဏာရရှိပြီးစင်ကျင်မဲ့တဲ့လေဆာရောင်ကြီးအသုံးပြုခဲ့တယ်ဆိုပြီးဒီအပေါ်အရေးယူမယ်လို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ
်။နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကုဇော်ဝင်းလှိုင်နဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီစီစဉ်ကို burmese.voanews.com စာမျက်နှာမှာဓာတ်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့နိုင်ငံကသတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်သွားပါမယ်။ရင်ဦးဆုံးအမေရိကန်နိုင်ငံရေးအခင်းချင်းကိုကြည့်အောင်ပါ။လာမယ့်နိုဝင်ဘာတဲကျင်းပမဲ့လွတ်တော်ကြားကာလရွေးကောက်ပွဲမှာအမေရိကန်လူထုမဲသွားပေးတဲ့အခါ Republican တွေကြီးစုထားတဲ့အထက်နဲ့အောက်လွတ်တော်ရဲ့အနေအထားကပြောင်းလဲသွားနိုင်ပါတယ်။ဒီရွေးကောက်ပွဲရလဒ်ဟာသမ္မတ Donald Trump အပေါ်မှာလည်းရိုက်ခတ်နိုင်တယ်ဆိုတာကိုသမ္မတကလည်းစတင်သတိပြုလာနေပါပြီ။ VOA သတင်းတော့ဂျင်မလုံးပေးပို့တဲ့သတင်းလွှာကိုတော့ကုအောင်ကတင်ပြမှာဖြစ်ပါတယ်။
မကြသေးခင်ကမီရှီဂန်မှာကျင်းပတဲ့လူလူနဲ့တွေ့ဆုံပွဲအတွင်းသမ္မတဒေါ်နယ်ထရမ့်ကအထိုက်ခံဒီမိုကရက်တီကိုထိုးနှက်ဝေဖန်ခဲ့ပါတယ်။ A vote for
a Democrat. ဒီမှာကျင်းပမဲ့ရွေးကောက်ပွဲမှာဒီမိုကရက်တီကိုမဲပေးလိုက်မယ်ဆိုရင်တော့ဒါကနေဆက်ဖြတ်ကျော်တရားမဝင်ဝင်လာသူတွေနဲ့ရာဇဝတ်မှုတွေထုတ်ပြောအောင်လမ်းဖွင့်ပေးလိုက်တာပါပဲ
။နိုဝင်ဘာမှာလွတ်တော်ကြားကာလရွေးကောက်ပွဲမှာအကြီးအကျယ်နိုင်ရမယ်လို့ဒီမိုကရက်တီကယူဆထားတာပါ။သမ္မတထရမ့်ကတော့သူ့ဘော်ထောက်ခံသူတွေကိုအခုကတည်းကလှုံ့ဆော်စည်းရုံးနေပါတယ်။ We got to go out, right?
We got to go out. ဒီရွေးကောက်ပွဲမှာနိုင်ရအောင်အချိန်နဲ့ကြိုးစားကြရအောင်ပါ။ထက်နဲ့အောက်လွတ်တော်မှာအနိုင်ရရပါမယ်။စီဝါရေးလည်းကောင်းနေတော့ထက်လွတ်တော်မှာလည်းအနိုင်ရမှာဖြစ်တယ်လို့အောက်လွတ်တော်မှာလည်းအနိုင်ရမယ်လို့ထင်ပါတယ်
။ဒီမိုကရက်တီကတော့ဘီလီယနာတထေးကြီးထမ်စတိုင်ယာရဲ့အကူအညီနဲ့ရွေးကောက်ပွဲအတွက်ဗျူဟာချမှတ်လှုပ်ဆောင်နေပါတယ်။ဒီမိုကရက်တီအောက်လွတ်တော်မှာအနိုင်ရမယ်ဆိုရင်တော့လာမယ့်နှစ်မှာထရမ့်ကိုယာရုကထုတ်ပယ်ဖို့တရားစွဲဆောင်ရွက်နိုင်တဲ့အခြေအနေအထိဖြစ်လာနိုင်တယ်လို့ထမ်စတိုင်ယာကပြောပါတယ်။
We now know that this partisan
American Bureau စုကိုဥဆောင်နိုင်ရေးပါတီ2ရက်ကြာပြင်းပြင်းထန်ထန်ဝေဖန်ထိုးနှက်လာကြတယ်ဆိုတာကိုအခုအ ားလုံးသိပါတယ်ဒီတိုက်ပွဲမှာလူလူအနေနဲ့အနိုင်ရရပါမယ
်သမရရဲ့လွှဲရတဲ့နဲ့ပတ်သက်ပြီးတော့လူလူကြားထောက်ခံမှုကြားဆင်းနေတာဟာ Republican တွေအတွက်တော့စိုးရိမ်စရာပါနိုင်ငံရေးအကဲခတ် John Fodia က
He said low level not the lowest ever
သူပေါ်ထောက်ခံမှုကြားဆင်းနေပါတယ်အောက်ဆုံးမှာမဟုတ်ပေမဲ့လည်း42 42ရာခိုင်နှုန်းလောက်မှာပဲရှိနေတာပါRepublican အမကန်တွေကတော့သူ့ကိုထောက်ခံနေစေဖြစ်ပေမဲ့ Democrat တွေကတော့သူ့ကိုဆန့်ကျင်နေတာကြောင့်အထူးရွေးကောက်ပွဲမှာ Republican တွေအပေါ်ဆန့်ကျင်မဲ့ပေးမှာကိုတွေ့ရမှာပါ
ဒါအပြင်ဒီနှစ်အတွင်းမှာပဲအနာယူမဲ့ Republican လွှတ်တော်အမတ်များပြားလဲရှိနေတာကြောင့် Democrat တွေအတွက်အလားအလာပိုကောင်းနေပါတယ်သတ်ဒွေးမူဝါဒရေးရာအဖွဲ့ကနိုင်ငံရေးအကဲခတ် Jim Kessler က
That is a real sign ofpessimism
ခုချင်းနေရတကယ်ကိုမကောင်းတဲ့လက္ခဏာပါအောက်လွတ်တော်ဥက္ကဋ္ဌကတော့ပြန်ရွေးမခံမှုဆုံးဖြတ်ထားပါတယ်ဒေါ်နယ်ထရန့်သမ္မတဖြစ်လာပြီးကလေးကဒီမိုကရက်တီးယားအထူးရွေးကောက်ပွဲနဲ့ပြိုင်ပွဲတိုင်းမှာအသာစီးရနေပါတယ
်လွတ်တော်တရရဲ့မှာသာ Republican တွေရှုံးသွားမယ်ဆိုရင်နိုင်ငံရေးအကျိုးဆက်ကတော့တိတ်ကောင်းမှာမဟုတ်ဘူးလို့ Brookings Institution ကနိုင်ငံရေးအကဲခတ် Bill Gelston ကပြောပါတယ
် Losing control
အောက်လွတ်တော်ကိုသာဆက်ပြီးထိန်းချုပ်မထားနိုင်ဘူးဆိုရင်အစိုးရအဖွဲ့အနေနဲ့လုံဆောင်စရာရှိတဲ့ကိစ္စရပ်တွေရပ်ဆိုင်းသွားနိုင်ပါတယ်ထက်လို့တော့မှရှုံးသွားမယ်ဆိုရင်လည်းအခုသွားနေတဲ့လမ်းကြောင်းမှာအပြောင်းအလဲဖြစ်သွားပါလိမ့်မယ
်။ဇမရာထရမ်ကတော့အမေရိကန်ပြည်ထောင်စုအနေနဲ့မဟာအင်အားကြီးနိုင်ငံဖြစ်ပြန်ပြီးတော့ယက်တီနိုင်အောင်ဆောင်ရွက်သွားမယ်လို့ပြောကြားထားပြီးဒီနှစ်အတွင်းအချိန်တော်တော်များများမှာရွေးကောက်ပွဲအတွက်ပြင်ဆင်စည်းရုံးနေလိမ့်မယ်လို့ယူဆပါတယ်။တကယ်လို့သာလွတ်တော်မှနေရာအများစုကိုပြန်အနိုင်မရဘူးဆိုရင်တော့ Republican တွေရဲ့အနေအထားပြောင်းလဲသွားပါလိမ့်မယ်ခင်ဗျာ
။အမေရိကန်ဂျာကာလာရွေးကောက်ပွဲအလားအလာတွေနဲ့ပတ်သက်ပြီးကိုအောင်ပြောပြခဲ့တာပါ။အခုတော့ကမ္ဘာသတင်းလွတ်လပ်ခွင့်အခြေအနေတင်ပြခြင်းပါတယ် VOA သတင်းဌာနအတွက်အလွတ်လုံနေရင်တိုက်ခိုက်မှုတွေကြောင့်ကွဲလွန်သွားကြသူသတင်းသမားတွေကိုမေလ3ရက်ကြာသပတေးနေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာ VOA အခမ်းအနားတစ်ရက်နဲ့အမှတ်တရဂုဏ်ပြုခဲ့ပါတယ်အမေရိကန်နိုင်ငံမှာတော့နိုင်ငံသမားတွေကလှုပ်ကြံသတင်း fake news ဆိုပြီးတော့ဆွဆွဲပြောဆိုချင်းကြောက်တာတွေအခြားနိုင်ငံတွေကိုပါရိုက်ခတ်နေတယ်လို့သတင်းလွတ်လပ်ခွင့်ဆိုင်ရာလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကပြောပါတယ်ဒီအကြောင်းတွေကိုစူးစီးပြီးကိုကျော်ကျော်သိန်းကတင်ပြထားပါတယ
်ဆိုမာလီယာလူကင်မရာသမားအသက်32နှစ်အရွယ်အလီနူအာဆာယက်ဟာ VOA သတင်းတော်ဒူးနဲ့အတူအလူကင်မရာသမားဒူးအနေနဲ့လုပ်ကိုင်ဆောင်ရွက်နေရင်2019ခုနှစ်အောက်တိုဘာလ14ရက်နေ့ကမိုဂါဒီရှူးမြို့တော်မှာဘုံခွဲတိုက်ခိုက်မှုတစ်ခုအတွင်းကွဲလွန်သွားတာပါအဲ့ဒီဘုံခွဲတိုက်ခိုက်မှုဟာဆိုမာလီယာတိုင်းမှာထိခိုက်သေးဆုံးမှုအများဆုံးတိုက်ခိုက်မှုဖြစ်ပြီးလူပေါင်း300ကျော်သေဆုံးခဲ့ပါတယ်။အဲဒီအချိန်ကသူနဲ့အတူလက်တွဲလုပ်ကိုင်နေတဲ့ VOA ဆိုမာလီဘာသာဌာနရဲ့သတင်းတောက်အဗ်ဒူကာဒီယာမိုဟာမက်အဗ်ဒူကတော့အပြင်းထန်တရားရခဲ့တာပါ။ Radio Free Europe Radio Liberty RFERL သတင်းဌာနကသတင်းတောက်တွေဖြစ်တဲ့ဆဘဝန်ကာကာနဲ့အဗဒူလာဟာနန်ဇာယီတို့ကတော့အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာအဗီလာ30ရက်နေ့ကတိုက်ခိုက်မှုတစ်ခုအတွင်းတည်ဆုံသွားကြတာပါမေလ3ရက်နေ့က VOA ထံလာချုပ်မှလုပ်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်၏အခမ်းအနားတွင်ဒီသတင်းတော့3စလုံးကိုအမှတ်တရဂုဏ်ပြုခဲ့ပါတယ်အဲ့ဒီအခမ်းအနားကျင်းပတဲ့ပြင်ပမှာ VOA မြန်မာဌာနမူဦးတန့်လွင်ထွန်းကဒီဖြစ်ရပ်တွေအပါအဝင်မြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့အခုလိုပြောထားပါတယ
် VOA ရဲ့ဒီညီကိုဌာနပေါ့နော်ညီကိုခဌာနဆိုတော့ RFERL လို့ခေါ်တဲ့ဥရောပအတန်းလွှင့်နေတဲ့ဌာနမှာအလုပ်လုပ်နေတဲ့အာဖဂန်နစ္စတန်ဌာနမှာအလုပ်လုပ်နေတဲ့သတင်းတောက်3ယောက်ဆိုလို့ရှိရင်သတင်းရယူရင်းနဲ့သတင်းကိစ္စတွေဆောင်ရွက်နေရင်းနဲ့မကြသေးခင်ကပဲဘုံခွဲမှုမှာအသက်ဆုံးရှုံးရပါတယ်အလားတူပဲဒီ VOA ရဲ့ဆိုမာလီဌာနကကျွန်တော်တို့ရဲ့သတင်းတောက်ရုပ်မြင်သံကြားသတင်းတောက်တယောက်ဆိုလို့ရှိရင်လည်းဒီသတင်းတွေရယူနေရင်းနဲ့ဘုံခွဲပြီးတော့တေချေမှုဖြုတ်ခဲ့ရပါတယ်သူ့အတွက်လည်းဒီနေ့ကျွန်တော်တို့အထိမ့်မှတ်လေးတွေဆောင်ရွက်ခဲ့ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်တော့မြန်မာနိုင်ငံဟာဒီမိုကရေစီနီးလမ်းကျရွေးကောက်ခံရတဲ့အစိုးရလက်ထက်မှာတဖြည်းဖြည်းနဲ့သတင်းလွတ်လပ်ခွင့်တွေအဆင့်မြင့်တက်လာတဲ့ဆိုပြီးတော့ကျင်းနဲ့အားရမှုတွေတချို့ရှိခဲ့ပေမဲ့ဒီနေ့မှာဆိုလို့ရှိရင်အဆင့်6ဆင့်ကျသွားတယ်ဆိုတာကိုဝန်ထဲစရာတွေ့ရပါတယ်အထူးသဖြင့်တော့အခု Rider သတင်းဌာနရဲ့သတင်းတောက်နှစ်ယောက်ကိုအကွက်စင်ဖမ်းဆီးပြီးတော့ဒီလိုစစ်ဆေးနေတဲ့ထိမ့်သိမ်းထားတဲ့ကိစ္စမျိုးဟာဆိုလို့ရှိရင်တော့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိစ္စမှာနိုင်ငံတကာမှာအမတန်ကိုစိုးရတဲ့အဖြစ်အပျက်တခုလို့ကျွန်တော်တို့ယူဆရမှာပဲဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီမိုကရေစီနီးလမ်းကျပြည်သူတွေရွေးကောက်ထားတဲ့အစိုးရအနေနဲ့လည်းသေသေချာချာကင်တွယ်ပြီးတော့ဖြည့်ရှင်းပေးသင့်တယ်လို့ယူဆပါတယ်ခင်ဗျအ
ာဖဂန်နစ္စတန်လူထုအတွက်ဗက်မလိုက်တဲ့သတင်းအချက်အလက်တွေကိုရှာဖို့စုဆောင်းပြီးတင်ပြနေတဲ့သတင်းတော်တွေကိုကမ္ဘာသတင်းလွတ်လပ်ခွင့်နဲ့မတိုင်ခင်ရပိုင်းတွင်မှာပဲပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရတယ်လို့သတင်းတော်နှစ်ဦးကွယ်လွန်သွားတဲ့နေ့ကထုတ်ပြန်ချက်မှာအမေရိကန်အတန်းလင်းလုံငန်းများအုပ်ချုပ်ရေးအဖွဲ့ရဲ့အမှုဆောင်ရာရှိချုပ်နဲ့ညွှန်ကြားမှုဖြစ်သူဂျွန်လန်းစင်ကပြောထားပါဗျ
။သတင်းလွတ်လပ်ခွင့်ကိုဖိနှိပ်တဲ့အာဖဂန်နစ္စတန်နဲ့တခြားဘယ်နေရာမှမဆိုအမှန်တရားကိုရှာဖွေဖော်ထုတ်တဲ့ကျွန်တော်တို့လုပ်ငန်းကို
ဒီလိုလူရမျိုးရရတန်သွားစီမှာမဟုတ်ပါဘူးသူတို့လည်းဒီလိုဆန္ဒရှိမယ်ဆိုတာကျွန်တော်သိကြပါတယ
်အမေရိကန်ပြည်ထောင်စုမှာသတင်းတော်တွေရင်ဆိုင်နေရတဲ့အစိုးရမှွေအခြေအနေအများပြားကိုလည်းကမ္ဘာသတင်းလွှတ်လပ်ခွင့်နေ့မှာသတင်းလွှတ်လပ်ခွင့်ဆိုင်ရာလှူဆောင်နေတဲ့အဖွဲ့အစည်းအများပြားကထောက်ပြပြောဆိုကြပါတယ်လက်ရှိမှာချင်းချောက်မှုတွေရှိနေပေမဲ့လည်းအမေရိကန်အခြေခံဥပဒေမှာအကောက်အွယ်ပေးထားတာကြောင့်အမေရိကန်ကသတင်းမီဒီယာဟာကမ္ဘာပေါ်မှာလွတ်လပ်မှုအရှိဆုံးသတင်းမီဒီယာတွေထဲပါဝင်နေစေပဲလို့အဲ့ဒီအဖွဲ့တွေကပြောပါတယ်ဒါပေမဲ့လည်းသမ္မတဒေါ်နယ်ထရမ့်ကလောက်ကျန်တဲ့တွေဆိုပြီးမကြာခဏတိုက်ခိုက်ပြောဆိုတာကိုတခြားနိုင်ငံကောင်းဆောင်တွေကလည်းလိုက်ပြောတာတွေရှိလာနေတယ်လို့ထောက်ပြထားပါတယ်။အဲ့ဒီနိုင်ငံကောင်းဆောင်တွေထဲမှာဗင်နီဇွဲလားသမ္မတနီကိုလိုမာဒူရိုစီးရီးယားသမ္မတဘာရှာရဲ့အာဆတ်တို့နဲ့အတူမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်လည်းပါတယ်လို့တည်နှလောက်ခွင့်ဆိုင်ရာအဖွဲ့အစည်းတွေကပြောကြပါတယ်ခင်ဗျာ
။သောရရှင်များရှင်မြန်မာနိုင်ငံမြောက်ပိုင်းမှာလက်နက်ကင်ပြိပက္ခတွေတကြောပြန်ပြန်နဲ့ပေါ်ပေါက်လာရတာကထောင်ထောင်ချီတဲ့ဒုက္ခတွေအထူးဒုက္ခရောက်နေရတဲ့အတွက်ပြည်ပပြည်ပကစိုးရိမ်တန်တွေထွက်ပေါ်လာနေပါတယ်။အစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကင်တွေကြားရင်းချရေးဆွေးနွေးမှုတွေရှိနေပေမဲ့လည်းမြန်မာနိုင်ငံမှာဆယ်စုနှစ်တွေနဲ့ချီဖြစ်နေတဲ့စစ်ပွဲတွေအဆုံးမသတ်နိုင်သေးတာဘာကြောင့်များပါလဲ။လက်နက်ကင်ပြိပက္ခတွေအဆုံးသတ်အောင်ဘယ်လိုလုပ်နိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-332-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဖက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။မနက်ပြန်စနေည VOA တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့သောရရှင်တွေကိုဖိတ်ခေါ်လိုက်ရပါတယ်။အခုတော့ဖားကန့်မြေပြိုလူသေဆုံးတဲ့အကြောင်းကိုပြောပြခြင်းပါတယ်။ကချင်ပြည်နယ်ဖားကန့်ကြောက်စိမ်းတွင်းဒေသစိတ်မှုအုပ်စုဟွေခါကြေးရွာမှာကြောက်စိမ်းသရွက်ကုမ္ပဏီလုပ်ွက်အတွင်းမေလ4ရက်မနေ့ကကြောက်စိမ်းကဘာပြိုကျတာကြောင့်ရေမစေးကြောက်ရှာဖွေသူ14ဦးသေဆုံးပြီး5ဦးပျောက်ဆုံးနေဆဲဖြစ်တယ်လို့တင်ကြားထားပါတယ်။ဒီမြေပြိုမှုကြောင့်ဒီထက်မကသေဆုံးနိုင်တယ်လို့ဒေသခံတဘာဝပတ်ဝန်းကျင်ထိန်းသိမ်းလှုပ်ဆောင်နေသူတွေကပြောပါတယ်။အချိန်ဒီအသေးစိတ်ကိုတော့ VOA သတင်းနောက်မန်အေးမာကသတင်းပေးပို့ပါတယ်
။မကြာခဏဆိုသလိုမြေပြိုရာတွေကြောက်စိမ်းကဘာပြိုရာတွေဖြစ်နေတာကြောင့်နှစ်စဉ်လူသေဆုံးမှုတွေရှိနေတဲ့ကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မှုအုပ်စုဝေခါမော်ဟာလူ20ထက်မနည်းသေဆုံးနိုင်ကြောင်းနဲ့လက်ရှိသေဆုံးပျောက်ဆုံးဒဏ်ရာရသူတွေနဲ့ပတ်သက်လို့ဒေသခံတဦးလည်းဖြစ်အလွတ်သတင်းတောက်လည်းဖြစ်တဲ့ကိုဇော်မိုးထက်ကအခုလိုပြောပြပါဗျ။အ
ဲဖိုင်နဲ့နောက်ဆုံးကအမလူကြောက်က9ယောက်တိုက်ထားတယ်အလောင်းက14ယောက်ပေါ့နော်အလုံးပေါင်း19ယောက်ပေါ့ဟုတ်ဆေးရုံမှာက9ယောက်ဆေးရုံနေလာတယ်1ယောက်ကတော့စိုးရင်ရတဲ့အနေစားရှိတယ်ကျန်တဲ့6ယောက်ကတော့တိတ်မစိုးရင်ရဘူးပေါ့ဟုတ်ဟုတ်တယ်ဗျဟုတ်တယ်ဗျဟုတ်တယ်ဗျတော့တုံးတုံးပေါ့နော
်ဆ
ေးရုံမှာ9ယောက်တင်ထားတယ်အဲတယောက်ကတော့စိုးရတဲ့နေသားရှိတယ်။ကျန်တဲ့လူကတော့ဟိုစာမှာပေါ့နော်ထိခိုက်ရတာပေါ့။အဲနောက်ပြီးတော့ကျတော့ဒီရှင်းထဲမှာကပွဲချင်းပြီးရ17ယောက်စီသွားတယ်။အဲ17ယောက်ပို့လို့ရတယ်ပေါ့။အလောင်း17လောင်းပို့လို့ရတယ်။အဲဒီဝေခါတိုက်နေဆိုအဲဖြစ်သွားတဲ့ဖြစ်တဲ့ဒီပြူတဲ့နေရာသားမှာရှိတဲ့ဝေခါတိုက်နေဆေးဦးမှာ1ယောက်ဆိုတာအသက်ပြီးသွားတယ်။ဒီဖက်ကဆေးဦးကြီးမှာ2ယောက်အသက်ပြီးသွားတယ်။အားလုံးပေါင်း14ယောက်ပေါ့နော်။လက်ရှိကျွန်တော်တို့ဒီသေဆုံးတဲ့လူအလောင်းရတာဟောက်
ကြောင်မြရွှေပြည်လို့ခေါ်တဲ့ရခင်တုံးကတော့မြမကုံကြီးကုမ္ပဏီလုပ်ွက်နေရဖြစ်တဲ့အကြောင်းနေဦးရတနာဦးကုမ္ပဏီကတူးနေတာလို့လဲဆိုပါတယ်ပြီးခဲ့တဲ့2လလောက်တုန်းကတော့သိန်းပေါင်း12,000နဲ့ရေမစေးတွေကိုဈေးဖြတ်ပေးလိုက်တဲ့ကြောက်စိမ်းလုံးကြီးထွက်တဲ့ကုမ္ပဏီကလုပ်ွက်လို့လဲဝေခါရောက်သားတွေကရှင်းပြတဲ့အကြောင်းကိုကိုဇော်မိုးထက်ကပြောပါတယ်ဖားကန့်မြို့နယ် Greenland တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအရက်ဖက်အဖွဲ့အစည်းကတာဝန်ရှိသူကိုနောင်လက်ကတော့ဖားကန့်မြို့မှာကဘာပောင်ဝင်းကျင်တွေထိခိုက်တဲ့အထိတောက်တူးနေတာတွေအခုလိုမျိုးမြေပြိုမှုတွေကြောက်ကဘာပြိုမှုတွေကမကြာခဏဖြစ်နေပေမဲ့ဒေသဆိုင်ရာဌာနဆိုင်ရာတွေအနေနဲ့ကထိန်းချုပ်နိုင်ဖို့အတွက်အားနည်းခဲ့တယ်လို့ဆိုပါတယ
်အခုချိန်ထိပေါ်နေဆိုတော့လူ90အထက်တော့ရှိနိုင်တာပေါ့နော်ဒီထုံးတဲ့သူတို့ရဲ့အပြောပေါ့ဒီရွာခံတွေရဲ့အပြောပေါ့မနစ်ကလည်း2016ဆက်ခွန်မှာလည်း15ယောက်တစ်ချိန်အဲ့ညမှာပဲဒီဟာအဲ့ညမှာပဲညီပြည့်စုံဆုံးနိုင်ပါတော့အဲ့လိုလှုပ်ဆောင်မှုဆိုတာကကျွန်တော်တို့ရက်ဖက်ဖွဲ့စည်းတယ်တအားလှုပ်ဆောင်ခဲ့ပြီးခက်တာကဒီဒေသမှာဗျာဒီညီစာစောင့်ကြည့်ကော်မတီတို့ဘာလို့ရှိတာပဲရှိတော့ဒီဒေသမှာဒ ဒီလက်ရှိကျွန်တော်တို့ဒီအဲအုတ်ချုပ်ကြီးအဖွဲ့ရဲ့ပြီးမြို့နယ်ထွေအုတ်ချုပ်ရဲ့ပြီးကျွန်တော်တို့ဒီဌာနဆိုင်ရာပေါင်းစုံတွေကဒါရှင်းရှင်းပြောတာဒီနေရာမှာဘယ်လိုမှကာကွယ်လို့ရမယ့်အနေအထားကိုပါကြောင့်လဲဆိုတော့ဒီကြောက်စိမ့်သွင်းအဘအလိုက်ရင်တအားများတဲ့ခါကျတော့ဒီမှာရှိတဲ့အရာရှိလောက်နေတော့တို့ကတော့ဘာမှဖြုံမှာမဟုတ်ဘူးအဲ့ဒါကြောင့်မို့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ဒီကြောက်မြဥ်နယ်ပတ်သက်တဲ့ဟာတွေစီမီစီကံဥပဒေဘယ်လောက်ပဲခြားခြားအဘအလိုက်တွေတတ်မတော်လူတစုကောင်းဆောင်တစုပိုင်ဆိုင်နေတယ်ဒီလိုလူမလွယ်လောက်ဘူးခင်ဗျာကျွန်တော်ရဲ့အမြင်နဲ့မဟုတ်ဘူးလက်ရှိဖြစ်ဖြစ်နေပြောပြတာပေါ့နော်
ဖားကမြေပြုံမှုအသေးပြောက်တွေနဲ့ပတ်သက်လို့မြို့နယ်အုပ်ချုပ်ရေးမှူးရုံးကိုဆက်တယ်မေးမြန်းခဲ့ပေမဲ့တာဝန်ရှိသူမရှိဘူးဆိုပြီးဖြေကြားခဲ့ပါတယ်။ကချင်ပြည်နယ်မှာကြောက်စိမ့်ထုပေါ်တဲ့လုပ်ငန်းတွေကနေထွက်လာတဲ့စွန့်ပစ်မြေစာတွေပြိုကျမှုတွေကြောင့်ဖားကဒေသမှာလူသေဆုံးမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတရံမှာယာနဲ့ချီပျောက်ဆုံးမှုတွေရှိသလိုတခါတရံမှာတော့ဓာစင်နဲ့ချီပြီးပျောက်ဆုံးသေဆုံးနေကြတာတွေလည်းဖြစ်ခဲ့ရတာပါ။ကချင်ပြည်နယ်ဖားကမြို့နယ်အတွင်းကကြောက်စိမ့်တူဖို့မှုတွေကြောင့်ဖြစ်လာတဲ့လူအသက်ပေါင်းများစွာဆုံးရှုံးရမှုတွေအပါအဝင်သဘာဝပတ်ဝန်းကျင်ဆိုင်ရာဆိုးကျိုးတွေနဲ့ပတ်သက်ပြီးလွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့အထိတောင်းဆိုမှုတွေလည်းရှိခဲ့တာပါ။အစိုးရအဆက်ဆက်စီကံမဲ့ကြောက်စိမ့်တူဖို့မှုတွေကိုအစိုးရတဲ့အနေနဲ့စီကံတင်းကျပ်မှုမလုပ်နိုင်ခင်မှာခိတ္တဆိုင်ငံ့ထားဖို့ကိုလည်း Global Witness အပါအဝင်သဘာဝပတ်ဝန်းကျင်အရေးလှုပ်ရှားနေတဲ့အဖွဲ့တွေက2016ခုနှစ်ထဲမှာတောင်းဆိုထားပါတယ်ရှင်။
ဗီရီသတင်းနောက်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါရယ်ခင်ဗျာအခုကျွန်တော်တို့ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00-9:00ခွဲအထိ Asia Set 7 Judo အနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာ VOA ကနေထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လေးစာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရိုက်ကတစဉ်ဆက်သွယ်မယ်ဆိုရင်တော့ရန်ကုန်စာရိုက်ကြီးစာရိုက်တိတာအမှတ်855ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြပေးပါအောင်ဗျာ
သမ္မတဒေါ်နယ်ထရမ့်နဲ့လိန်ဖြော်ပြေးတရုတ်ဆောင်စတော်မီဒန်နီရဲ့တို့အကြားကအရှုပ်တော်ပုံကိုနှုတ်ပိတ်တဲ့အနေနဲ့သူ့ရှေ့နေကစိုက်ထုတ်ပေးခဲ့တဲ့ဒေါ်လာ3,300ကိုသမ္မတကရှေ့နေတကူပြန်ပေးခဲ့တယ်လို့ဥပဒေအကြံပေးအဖွဲ့ဝင်ရူဒီဂျူလီယန်နီကဗုဒ္ဓနီယပြုလုပ်တဲ့အင်တာဗျူးမှာပြောလိုက်တော့မှသာသူမအနေနဲ့ဒီကိစ္စကိုသိရှိရကြောင်းအင်ပြူဒေါ်ပြောခွင့်ရဆာရာဟာကာဘီဆန်ဒါစ်ကပြောပါလေ။မြောက်ကိုရီးယားနိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသား3ဦးကိုမကြာခင်ပြန်လုပေးလိမ့်မယ်လို့မျှော်လင့်ကြောင်းတောင်အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဒီလိုပြန်လုပေးမယ့်ကိစ္စကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်က Twitter ဆာမျက်နှာကနေအရေးအမွေပြောကြားလိုက်ပြီးတဲ့နောက်ဖမ်းခံထားရတဲ့နိုင်ငံသားတွေအမေရိကန်နိုင်ငံသားတွေကိုကြာတာပြင်းနေမှာပြန်လုပေးမယ်ဆိုတဲ့မျှော်လင့်ချက်တွေထွက်ပေါ်လာတာပါမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေမိမိသဘောနဲ့ဘေးကင်းလုံခြုံစွာနေရပြန်နိုင်မဲ့အခြေအနေတွေဖန်တီးပေးရေးမြန်မာအစိုးရကိုဆက်လက်ဖိအားပေးသွားမယ်အကြောင်းဘင်္ဂလားဒေ့ရှ်အစိုးရကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကထပ်လောင်းကတိပြုလိုက်ပါတယ်ကုလသမဂ္ဂလူမျိုးရေးကောင်စီအလဲကျဥက္ကဋ္ဌအဖြစ်မေလမှာစတင်တာဝန်ယူမဲ့ပိုလန်နိုင်ငံကမြန်မာနိုင်ငံရဲ့ဒုက္ခသည်ဆိုင်ရာအခြေအနေတွေနဲ့ကိုရီးယားကျွန်းဆွယ်တန်တမာရေးကိစ္စရပ်တွေကိုဦးစားပေးလှုပ်ဆောင်သွားမယ်လို့ပြောပါတယ်။ရခိုင်ပြည်ထောင်စုကကြောင့်ထွက်ပြေးနေကြရတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်လည်လာစစ်ဆေးခဲ့တဲ့ကုလသမဂ္ဂလုံခြုံရေးတန်ကိုယ်စားလှယ်အဖွဲ့ရဲ့တွေးရှိချက်တွေနဲ့ပတ်သက်ပြီးသူနဲ့သူ့ရဲ့လှုပ်ဖော်ကံဘက်တွေအလွန်ဆင်မကောင်းဖြစ်မိကြောင်းကုလသမဂ္ဂဆိုင်ရာပိုလန်တအမတ်ကပြောပါတယ်။မြန်မာနိုင်ငံအတွင်းကရခိုင်နဲ့ကချင်ပြည်နယ်တို့အပါအဝင်ပြည်ပခရဲကြောင့်ဆန္ဒမှုဆိုင်ရာအကူအညီလိုအပ်နေသူတွေကိုထပ်မံအကူအညီပေးသွားမှာဖြစ်ကြောင်းဩစတြေးလျနိုင်ငံသားဝန်ကြီးဂျူလီဘစ်ရှော့ကပြောပါတယ်။ဩစတြေးလျအစိုးရအနေနဲ့ဒေါ်လာ73သန်းကိုထပ်မံအကူအညီပေးသွားမှာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်မှုကကိုအောင်အောင်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲကနေ9:00အထိ line meter 16.25 ရူကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာည9:00မှာထုတ်လွှင့်မဲ့ VOA အစီအစဉ်တွေမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.
From Washington, this is